မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ခံရသူတစ်စားထက်တစ်စားများလာနေပြီးတနည်းတာတွေ့ရှိတဲ့အတည်ပြုလူနာဦးရေဟာ100ကျော်လာတဲ့အထိရှိနေပါတယ်နိုင်ငံတချို့နဲ့မြန်မာရဲ့အိမ်နီးချင်းထိုင်းနိုင်ငံမှာပါကူးစက်များကိုဗစ်မျိုးဗီဇပြောင်းရောဂါပိုးမျိုးခွဲတွေ့ရှိထားတာကြောင့်ကဲရောဂါစီးမြင်တွေလိုက်နာဖို့ကိုတိုက်တွန်းနေကြပြီးကူညီတဲ့သူတွေကလည်းကြိုတင်ပြင်ဆင်တာတွေဆောင်ရွက်ထားတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင်
။မြန်မာပြည်တွင်းမှာကိုဗစ် -19 ကဲရောဂါဖြစ်ပွားကူးစက်မှုကပြီးခဲ့တဲ့ဧပြီလဇန်းကနေစပြီးတော့မြင့်တက်လာတာကနေတကြံပြီးသွားတဲ့နောက်ပိုင်းမှာတော့အတီးပြူလူနာဥယေကတစားထက်တစားတိုးလာနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့24နာရီအတွင်းဓာတ်ခွဲအတီးပြူလူနာတွေ့ရှိမှုဟာနေ့စဉ်နေပါ100ဝန်းကျင်အထိရှိလာနေပါတယ်။ဒါဟာဓာတ်ခွဲအတီးပြူနိုင်တဲ့အရေးအတွက်ဖြစ်ပြီးတော့အခုကာလမှာဖျားနာသူအများစုဟာကိုဗစ် -19 ကပ်ရောဂါရှိမရှိစစ်ဆေးတာမျိုးမရှိလို့အမှန်တကယ်မြေပြင်မှာဖြစ်ပွားကူးစက်သူတွေဟာဒီထက်ပိုများနိုင်တယ်လို့ကပ်ရောဂါတိုက်ဖျက်ရေးဆောင်ရွက်နေသူတွေကပြောပါတယ်ကိုဗစ် -19 ကပ်ရောဂါကူးစက်ခံရလို့အကူအညီတောင်းလာတာမျိုးအခုရပိုင်းထဲမှာမရှိသေးပေမဲ့ကြိုတင်ပြီးတော့ပြင်ဆင်မှုတွေလုပ်ထားတယ်လို့မယန်းကုန်းမြို့နယ်ပရဟိတအသင်းတာဝန်ခံကပြောပါတယ
်ကျွန်တော်တို့ဒီအသင်းခြေဆိုင်တဲ့ဘက်မှာကြာတော့လေအဲ့လိုကိုဗစ်ကလက္ခဏာတော့ရှိရကြဒါပေမဲ့အဲ့ဒီတရှိရတွေတွေ့တယ်သူကအဲ့လိုလူနာပယ်ယူရတာတွေကတော့ဒီအခုချိန်ကြီးတော့အဲ့ကိုဗစ်လူနာပြန်ပယ်ရတဲ့အနေအထားမရှိသေးဘူးဆိုတော့လေကျွန်တော်ကပြောရခဲ့တယ်ဒီချုပ်ဖြစ်တဲ့နေရာတွေဒီချုပ်မြို့နယ်တွေမှာတော့ private အသင်းတွေပြန်ပယ်နေပြုနေရတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်ဗျကျွန်တော်တို့ဘက်မှာတော့လေကိုဗစ်ကတန်တရားလူနာလောက်တွေဖျားနာတယ်စီးရုံပိုးတယ်အဲ့လောက်နဲ့နောက်သူဖျားကြရင်အရင်ကမဟုတ်တော့ဘဲနဲ့50%အစီကံသွားကြစီးတောက်ကြတဲ့လူတွေကများတဲ့အခါကျတော့ကျွန်တော်တို့ရှိရောတော့လေပယ်ဖို့တဲဆောင်ရတဲ့အနေအထားမျိုးကတော့အချိန်ကြီးတော့အခုချိန်ကြီးတော့မလုပ်ရသေးဘူးဗျကျွန်တော်တို့ဘက်ကလိုရတာတော့ပြင်ဆင်ထားပါတယ်ဗျဟုတ်ကဲ့
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေနောက်ဆုံးတွေ့ရှိထားတဲ့ကိုဗစ် -19 မျိုးရိုးဗီဇပြောင်းယောဂပို Arthrex HBB PDX 1 PDX 1 Cisco မြန်မာနိုင်ငံကဓာတ်ခွဲအတီးပြူလူနာသစ်တွေစီမှာဖြစ်ပွားကူးစက်တာမတွေ့ရသေးပေမဲ့အိနီချင်းထိုင်းနိုင်ငံမှာတော့တွေ့ရှိထားပြီးဖြစ်ပါတယ်။ပြည်တွင်းမှာဓာတ်ခွဲတွေ့ရှိတဲ့အတီးပြူလူနာတွေစီမှာမျိုးဗီဇပိုးသစ်မတွေ့ရဘူးဆိုပေမဲ့ဒီလိုကိုဗစ်မျိုးစိတ်ကကူးစက်နှုန်းမြန်ဆန်လို့ပြည်တွင်းမှာလည်းရှိနေနိုင်လောက်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ကိုဗစ် -19 လှိုင်းတံတွေရိုက်ခတ်ခံရတော့ကဖြစ်ပွားကူးစက်ခံရသူနဲ့တေဆုံးသူကအတော်များများရှိခဲ့ပါတယ်။ဒါကြောင့်ပိုးတွေးရှိသူဥယေများလာတဲ့အချိန်ကာလမှာတော့ကပ်ရောဂါကုသကာကွယ်ရေးပိုင်းတွေကိုကြိုတင်ပြီးတော့ပြင်ဆင်နေကြပါတယ်
။စဖြစ်တဲ့တောက်လျှောက်ပေါ့ဒီလိုင်းပြီးပြီးမှကူညီခဲ့ရတဲ့အခါကျတော့အများပြည်သူရဲ့တမ်းမာရေးတော်တော်ကျွန်တော်တို့တတ်ဆွေးကူညီဖို့အများရှိနေတာပါ။အဲတော့ကိုဗစ်နဲ့ပတ်သက်ပြီးတော့အရေးကြုံလာခဲ့ရင်တော့ကူညီဖို့ပြည်ပြည်ကြီးတွေကျစင်အရာမျိုးတွေတော့လူနာတိန်အမ်ဇန်စီမှာပိုးသက်သေးကြရတယ်ကျစင်အရာတွေဒါတွေကတော့ပုံမှန်တိုင်းရိုးရိုးလို့စင်တိုင်းလုပ်နေကြပဲဖြစ်ပါတယ်ဟိုကျွန်တော်တို့လက်ရှိမှာလည်းကာကွယ်ဆေးထိုးထားတဲ့အဲပြည်သူရေတွက်ကလည်းများတဲ့အတွက်ပေါ့နော်ဖြစ်တယ်ဆိုရင်တော့အရင်ကထိခိုက်သေးဆုံးမှုကမများဘူးလို့ကျွန်တော်တို့သိရတယ်ပေါ့နော်အများဆုံးအဖြစ်ကလည်းဆေးရုံစီကံသွားတာထက်အိမ်မှာပဲအကူတမှုခံပြီးတော့အလုံးနေကြတာများတဲ့အတွက်ကျွန်တော်တို့ရှိလို့လည်းဒါဆက်သွယ်မှုမရှိသေးတာပေါ့နော်အခုသူဖြစ်တဲ့အနေအထားပေါ်မူပြီးတော့အခြေအနေရတော့ဘယ်လိုပြောင်းလဲရှိမလဲဆိုတော့ကျွန်တော်တို့ကပြောဖို့ခက်နေပါသေးတယ်ဗျဟုတ
်ကိုဗစ်မျိုးဗီဇပိုးသစ် Arthrex က Omicron မျိုးကွဲဖြစ်ပါတယ်ဒါကြောင့်ကူးစက်မြန်ပြီးတော့ယောဂလက္ခဏာတွေအနေနဲ့ဆိုရင်တော့ဖျားနာတာနှာစီးတာချောင်းဆိုးခေါင်းကိုက်တာနဲ့လေချောင်းနာတာတွေဖြစ်တတ်ပါတယ်ထူးခြားတဲ့ယောဂလက္ခဏာကတော့မျက်စိနာတာဖြစ်ပါတယ်။ကပ်ရောဂါကာကွယ်ရေးနည်းလမ်းတွေအတိုင်းအခုဖြစ်ပွားနေတဲ့ကူးစက်မြန်နဲ့ကိုဗစ် -19 ကပ်ရောဂါပိုးသစ်ကိုထိန်းချုပ်နိုင်ရေးနည်းလမ်းတွေကိုအွန်လိုင်းကနေတဆင့်ကျန်းမာရေးပညာပေးနေတဲ့ဒေါက်တာသူရိန်လှိုင်ဝင်းကအခုလိုပြောပြပါဗျာ။အဲ
သူ့မှာကထူးထူးခြားခြားဖြစ်တယ်လို့ရောရှိရဲ့ယောဂလက္ခဏာတစ်ခုရှိတယ်။အဲ့ဒါဘာလဲဆိုတော့မျက်စိနာတာ။မျက်စိနာတာကအရင်ကိုဗစ်ဒီမှာကရှိရောရှိတယ်သူ့လောက်မဆိုးဘူး။အခုကမျက်စိနာတာကတော်တော်များများမှဖြစ်ကြတယ်လို့ပြောတယ်။ကိုဗစ်ရဲ့လက္ခဏာလေးမှာပေါ့နော်ဒီအခုမျိုးစိတ်တွေဟာကမျက်စိနာတာဖြစ်တယ်လို့ပြောရဲအဲကျန်တဲ့လက္ခဏာတွေကအတူတူလောက်ပဲပထမဆုံးကတော့ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးထိုးကာကွယ်ဆေးထိုးတဲ့သူတွေမှာယောဂလက္ခဏာရောနေတယ်ဆိုတဲ့ကိစ္စကအတူတူပဲအရင်တိုင်းပဲအဲတော့ကာကွယ်ဆေးကတော့မဖြစ်မနေထိုးအောင်ပါပဲပြီးတော့အရင်ထိုးထားတဲ့ကာကွယ်ဆေးနဲ့ဘူစတာနဲ့ပေါ့နော်ဝေးသွားပြီဆိုရင်တော့ကျွန်တော်ဘူစတာတစ်ပြင်လောက်တော့ပြန်ပြီးတော့ထပ်ထောင်းကာကွယ်ဆေးပေါ့နော်ဘူစတာတစ်ပြင်လောက်တော့ပြန်ပြီးတော့ထိုးတင်တယ်နှကောင်းပြီးပြန်တက်ဖို့လိုမယ်အဲမကြခဏသူတို့လက်ဆေးဝင်လို့မယ်အရင်တိုင်းပဲလူထူတဲ့နေရာတိတ်မတော်နဲ့ဖျားနာနေတဲ့သူရဲ့ကိုယ်တိုင်လည်းဖျားနာနေရဆိုရင်အပြင်းတွေမထွက်နဲ့လူထူတဲ့နေရာမတော်နဲ့ရုံးနေပိုင်မတော်နဲ့ဖျားနာနေတဲ့သူနဲ့ဝေးဝေးနေကိုဗစ်ကာဝေးဈေးပြန်ထိုးဟိုဘူစာလေးဖြစ်ဖြစ်ပြန်ထိုးနှာခေါင်းလေးပြန်တက်လက်ဆေးလောက်ဆိုရပါတယ
်ကပ်ရောဂါဖြစ်ပွားကူးစက်တာယောဂလက္ခဏာပြင်းထန်တာနဲ့သ ေဆုံးနှုံးကိုရှော့ချနိုင်ရေးကိုဗစ် -19 ရောဂါထပ်ဆောင်းကာကွယ်ဆေးတွေထိုးနှံမှုကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်အသက်၅နှစ်နဲ့အထက်ရှိတဲ့သူတိုင်းကိုဗစ်ကပ်ရောဂါကာကွယ်ဆေးတွေထိုးနှံမှုနဲ့တက်နိုင်သမျှလူထုထပ်တဲ့နေရာတွေကိုရှောင်ကျဉ်တာနှာခေါင်းဆီး mask တွေတပ်ဖို့အပါအဝင်လက်ကိုဆက်ပြာနဲ့စနစ်တကျဆေးကြောတာဒီလိုမျိုးကိုဗစ် -19 ကပ်ရောဂါကာကွယ်ရေးအခြေခံနည်းလမ်းတွေကိုဆက်ပြီးတော့ကျင့်သုံးဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ရှင်